မြမတက်မတော်နဲ့တိုက်ပွဲတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတက်မတော်ဘက်ကလူခွင့်ကြီးချိုးဖောက်မှုတွေဆူဆူရွရွကျူးလွန်လာတဲ့အတွက်နိုင်ငံတော်အစိုးရကိုတိုင်တန်းအသိပေးဖို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကကြိုးပမ်းနေကြပါတယ်။ BOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်။မြမတက်မတော်နဲ့တမ်းမလောင်တပ်ဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့ရန်နန်းခမ်းမြို့နယ်ကောင်းဝမ်းကြီးရွာမှာမပောက်ကွဲသေးတဲ့လက်လက်ကြီးကြီးတွေရှိနေသေးလို့စိုးရိမ်စိတ်နဲ့ဒီကနေ့ထိကြာမဖွစ်ရဲသလိုခြံစဲလည်းမသွားရဲဘူးလို့တန်းစာပြေဥက္ကဋ္ဌဦးမြင့်ကျော်ကပြောပါတယ
်။စနက်ကြီးပေါ်စောင်းနာမှာတလုံးရှိတယ်၊ကျော်အူနာမှာတော့တလုံးရှိတယ်။ကျော်ရှိဒီစာပြင်ကျောင်းနဲ့စခါလုံးရောက်မှာအမှလည်းမိုင်းတလုံးတွေ့တယ်၊မပွဲတဲ့မိုင်းတော့ခုဒီဘုံနှလုံးလည်းတက်တယ်လည်းမဖယ်စားပြေးသေးဘူး။အခုထိတော့ကျောင်းမဖွင့်နိုင်သေးဘူးကောင်းသွားတော့မဖွင့်နိုင်သေးဘူးဆိုတာအဲ့ဒီမပွဲတော့ဘုံတွေကျောင်းသားမှာရှိတယ်ဟုတ်ကွာလူတူတွေဆံသွားဖို့ဆိုတာတော်တော်လေးကိုစိုးရိမ်ကြတာပေါ့နော်ကျွန်တော်တို့လက်ခတ်ဆံသွားတယ်တောင်းရသွားတယ်ဆိုတော့အခုချိန်မှာကျွန်တော်ရွာပြီးမထွက်ရကြဘူ
းမပတ်ကွင်းသေးတဲ့လက်လက်ကြီးကြီးတွေရှိနေသေးတဲ့အတွက်ကောင်းဝမ်းရွာလက်ရန်ကျောင်းနဲ့ကျောင်းသားဥယျာဉ်နေရာကျော်ဟာဒီကနေ့အထိကျောင်းမသက်ရေးသေးသလိုခြံသမားတွေလည်းခြံမထွက်ရတဲ့အခြေအနေမှာရှိနေပါတယ်ပြီးခဲ့တဲ့ဩဂုတ်လ23ရက်နေ့မှာရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ကောင်းဝမ်းကြီးရွာဘက်မှာမြမတပ်မတော်နဲ့တမ်းပလောင်တပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့စဉ်တွင်တပ်မတော်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်ရွာသား၄ဦးလက်နက်ကြီးထိမှန်ခဲ့တယ်လို့လူနေအိမ်ကြီး15အိမ်လောက်ပျက်စီးမှုဖြစ်ပွားခဲ့တာပါအခုလူနေအိမ်ထိခိုက်မှုအတွက်မြမတပ်မတော်တပ်မရှိရှိတပ်မှုကနေထောက်ပံ့ငွေကျပ်300ပေးအပ်ခဲ့တယ်လို့ဦးမြင့်ကျော်ကပြောပါတယ်
ဆယ်လေးရနေမှာသမရှိရှိသမမူအရောကြီးတော့မဟုတ်ဘူးထောက်ပံ့ပေးဖို့နော်ကိုချင်းကနာတဲ့အနေနဲ့ဟိုပြေရကို300ထောက်ပံ့ပေးတယ်ပြည့်စည်တဲ့အင်းတွေတော့ပေါ့နော
်ဒါအပြင်လက်လက်ကြီးထိမှန်ခဲ့တဲ့ရွာသားတွေအတွက်တူးလင်ကြံ့ဝင်9000ထောက်ပံ့ပေးခဲ့ပါတယ်လက်ရှိလက်လက်ကြီးထိမှန်ခဲ့တဲ့ရွာသား၄ဦးနဲ့က3ဦးဟာနှန်းခမ်းစေယုံကနေဆင်းလာပြီးဖြစ်ပေမဲ့တန်ရာပြင်းထန်တဲ့မိုင်းအောင်သိန်းကတော့စေယုံကမဆင်းနိုင်ပဲဆက်မှခွဲခဲ့ရမယ့်အခြေအနေမှာရှိနေတယ်လို့ကာယကံရှင်ဖြစ်သူမအေလွေးကပြောပါတယ်
အဆောင်ကျန်ချီတာအဲအဲမှာပိုက်ချေတာအဖိုက်ချုံမှာပဲနောက်တစ်ခါဒီကပြန်ရှိရမှာလေဒါတော့လာပြီးသားရင်900ရှိတယ်လောက်ပါတော့ဘယ်လောက်မလဲဒါမဲ့ဒီလိုအလောက်ပဲပြီးရလေ
ပြီးကြတဲ့၄ရက်နေ့တုန်းကလည်းဒီ NL ဖွဲ့ကနေမန်တုံမြို့နဲ့သုံးမိုင်ကွာနေရာမှာမြမစစ်ရင်တန်းကိုပြေခတ်တိုက်ခတ်ခဲ့တဲ့ဖြစ်စဉ်ပြီးတမတော်ကနေမန်တုံမြို့တွင်မတင်ကြတဲ့လူတွေကိုဖမ်းဆီးခဲ့တယ်လို့ရဲနှဲမှုတွေလည်းဖြစ်ပွားခဲ့ပါတယ်မန်တုံဒေသခံ6ဦးကိုဖမ်းဆီးပြီးပြန်လွှတ်ပေးခဲ့ပြီးဆိုပေမဲ့အဲ့ဒီထဲက2ယောက်ဟာနှင်းပါရဲနှက်မှုတန်ကြောင့်လက်ရှိလာရှိုးစေးယုံမှာစေဝါကူစားမှုခံရပါတယ်။မန်တုံမြို့တွင်တမတော်ကနေလူကိုရေချိုးဖောက်မှုဖြစ်စဉ်နဲ့ပတ်သက်ပြီးနိုင်ငံတော်အထိတိုင်ကြားသွားမယ်လို့မန်တုံမဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်နမ်မိုးကပြောပါတယ်
။လုံးဝအပြစ်မဲ့တဲ့ပြည်သူတွေသူဖမ်းလိုက်တာအပြစ်မဲ့ရွာသားပေါ့နော်။ဒီလီစု ITD ကံလာလို့နောက်ထပ်ပြီးတော့စမအခင်းဦးလည်းပါတယ်အခုလက်ရှိသူတို့နှိပ်စက်လုံးလုံးအတင်းချာနေဆက်ဆက်ဖြစ်နေရတော့သူတို့ကလက်ပညာရရှိတယ်ဆန်းဒီမှာနှိပ်စက်တာနှိပ်စက်တာသူတို့အစင်းရဲ့တိတိတော့ဆိုင်နေတာစမတို့အနေနဲ့ကတော့စမတို့ပြည်သူကိုထိမှဆိုလို့ရှိရင်တတ်နိုင်ဆုံးစီစဉ်နေတဲ့နိုင်ငံတော်ပိုင်နိုင်ငံတွေစမတို့ရင်းယူပြီးတမျှဒီတရားကိုတော့ဒီနောက်ပြီးတော့ဥပဒေရေးရလူအခွင့်အရေးကော်မရှင်ထိစမတို့ကပြန်အခုစီစဉ်နေတာ
ပန်ကြားဖို့အတွက်အချက်လက်တွေကိုစုဆောင်းနေတဲ့ဖြစ်ပြီးမနေ့ကနေပြီးတော့မှသတင်းစာချင်းလင်းပွဲလှုပ်ဆောင်သွားမယ်လို့စော်နမ်းမိုးကပြောပါတယ်။လက်ရှိချမ်းမြင့်တဲ့အတွင်းမှာမြန်မာတပ်မတော်နဲ့ TNL တန်းပလောင်တပ်ဖွဲ့ KIU ကချင်းလွတ်လပ်ရေးဖွဲ့တို့နဲ့တိုက်ပွဲတွေအစဉ်ဖြစ်ပွားနေတယ်လို့နှစ်ဖက်တိုက်ပွဲစဉ်တွင်ဒေသခံတွေနေရာကနေတင်းရှောင်နေရမှု၊စိတ်ကတန်ရာရတိတ်ဆိုးမှု၊ဖမ်းဆီးနှိပ်စက်ခံရမှုစတဲ့လူခွေးချိုးဖောက်မှုဖြစ်စဉ်တွေလည်းကြဲကြဲပြန့်ပြန့်ဖြစ်ပွားနေပါတယ်ခင်ဗျာ။